This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ99 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆင်အနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပြချမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဇူလိုင်လ9ရက်နေ့ Radio NUG ရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရေဒီယိုအန်ယူဂျီသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ9ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီစီရေးသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းနေဖြင့်ချင်းပြည်နယ်အတွင်းမှာရှိတဲ့လက်နက်ကိုင်တော်လိုင်းအင်အားစုတွေကြားငင်းချမ်းနဲ့နီလန်းနဲ့အပြေရှာဖို့အန်ယူဂျီယာယီသမရဒူဝါလက်ရှိလတိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်ကျန်းဖက်စစ်ကောင်စီကိုတိုင်းရင်းသားပြည်သူလူထုတရက်လုံးဝိုင်းဝန်းတော်လှန်နေခြင်းဖြစ်တဲ့အတွက်ချင်းပြည်နယ်အတွင်းမှာရှိတဲ့လက်နက်ကိုင်တော်လှန်အင်အားစုတွေကြားအမြန်ဆုံးငြိမ်းချမ်းတဲ့နီးလန့်တဲ့အပြေရှာဖို့အမျိုးသားညီညွတ်ရေးအစိုးရ NUG ယာယီသမရဒူဝါလက်ရှိလာကတိုက်တွန်းပြောကြားလိုက်ပါတယ်။ချင်းအမျိုးသားတပ်ဦး CNF CNA ချင်းမျိုးသားအဖွဲ့ချုပ် CNO CNDF နဲ့ချင်းကာကွယ်ရေးတပ်ဖွဲ့ Fanloram CDF Fanloram တို့ကိုလိမ့်မှုပြီးချင်းတော်လန်ရေးလက်နက်ကိုင်အဖွဲ့အချင်းချင်းကြားမတူကွဲပြားတဲ့သဘောထားအမြင်တွေနဲ့ပဋိပက္ခတွေကိုငင်းချမ်းတဲ့နီလန်းနဲ့အမြန်ဆုံးအပြေရှာကြဖို့ NUG ယာယီသမရဒူဝါလက်ရှိလာကလေးလေးနက်နက်တိုက်တွန်းလိုက်တာဖြစ်ပါတယ်။ဇူလိုင်လ4ရက်နေ့ကစပြီးချင်းပြည်နယ်အတွင်းမှာရှိတဲ့ချင်းတော်လန်ရေးလက်နက်ကိုင်တပ်တွေဖြစ်တဲ့ချင်း National Defense Force CNDF နဲ့ချင်း National Front ချင်း National Army CNF CNA ချင်းလန် Defense Force ခွန်လိုရမ်တို့အကြားတိုက်ပွဲတွေဖြစ်နေပြီးစစ်ရေးတင်းမာမှုတွေဇက်တိုက်ဖြစ်နေတာကိုဝမ်းနည်းဝယ်ကြားသိနေရတယ်လို့ယာယီသမရကဆိုပါတယ်။လက်ရှိအချိန်ဟာဘုံရန်သူဖြစ်တဲ့အကြမ်းဖက်စစ်ကောင်စီကိုတိုင်းရင်းသားပြည်သူလူထုတရက်လုံးကဝိုင်းဝန်းတော်လှန်နေခြင်းဖြစ်တဲ့အတွက်တော်လှန်ရေးအဖွဲ့အစည်းတွေအကြားစီးလုံးညီညွတ်မှုအပြန်အလှန်နားလည်ယုံကြည်မှုတို့နဲ့လက်တွဲခိုင်မာစွာတိစောက်ထားရမယ့်အချိန်လည်းဖြစ်တယ်လို့အသိပေးထားပါတယ်။တော်လိုင်းအင်အားစုတွေကြားပြိပခတွေနဲ့မတူကွဲပြားတဲ့သဘောထားအမြင်တွေပေါ်ပေါက်လာရင်လက်နက်နဲ့မဖြေရှင်းပဲငင်းချမ်းစွာဆွေးနွေးအပြေရှာတဲ့နိုင်ငံရေးယဉ်ကျေးမှုကိုကင်ဆွဲမှသာတော်လိုင်းရေးပန်းနိုင်ကိုအရောက်လှမ်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းလဲထပ်ပြီးအသိပေးထားပါတယ်။ဒါကြောင့်ချင်းလက်နက်ကိုင်တော်လိုင်းရဲ့အဖွဲ့တွေကြားမတူကွဲပြားမှုတွေကိုစစ်ရေးနည်းနဲ့အပြေရှာဖို့လှုပ်ဆောင်နေတာကိုသက်ဆိုင်ရာချင်းလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးချက်ချင်းရပ်ပြီးချင်းလူထုတရက်လုံးလူလာတဲ့ငင်းချမ်းတဲ့နီလန်းနဲ့နိုင်ငံရေးဇပွဲဝိုင်းကတွင်ညှိနှိုင်းအပြေရှာကြဖို့ယာယီသမရာကြီးဒူဝါလက်ရှိလာကတိုက်တွန်းထားပါတယ်။ချင်းပြည်နယ်အတွင်းကလက်နက်ကိုင်တော်လှန်အင်အားစုတွေကြားငင်းချမ်းတဲ့နီးနဲ့အပြေရှာနိုင်ပြီးစူးစီးညီညွတ်မှုကိုခိုင်ခိုင်မာမာတိစောက်ကချင်းလူတို့အကျိုးတော်လှန်ရေးအကျိုးဆက်လက်တည်ပိုးနိုင်ကြပါစေလို့လည်းမြို့သားညီညွတ်ရေးအစိုးရယာယီသမရဒူဝါလက်ရှိလာကထပ်ပြီးတိုက်တွန်းပြောဆိုထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်မင်းကွန်းဒေသမှာဇွန်လအတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေမှာစစ်တပ်ဘက်က50ထက်မနည်းသေဆုံးပြီးပြည်သူ့ကာကွယ်ရေးတပ်မတော်သား3ဦးကြာဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းစကိုင်းမြို့နယ်ကမင်းကွန်းဒေသမှာဇွန်လအတွင်းတိုက်ပွဲတွေအကြိမ်ကြိမ်ဖြစ်ခဲ့ရာမှာစစ်သား50ဦးထက်မနည်းသေဆုံးကာပြည်သူ့ကာကွယ်ရေးတပ်မတော်တပ်ဖွဲ့ဝင်3ဦးကြာဆုံးခဲ့တယ်လို့ Unicorn ပျောက်ကြားတပ်ဖွဲ့ကဒီနေ့ဇူလိုင်လ9ရက်မနက်အစောပိုင်းမှာထုတ်ပြန်ပါတယ်။စကိုင်းမြို့နယ်မင်းကွန်းဒေသမင်းကွန်းတောင်ရွာကင်းရွာနဲ့ချောင်းမကြီးရွာတွေဘက်ကိုဇွန်လ9ရက်ကနေဇွန်လ28ရက်နေ့အထိ In a long yen net, sit down to when yaw lare, sit down at Busotti Rego. Dolan Pubon Tatwe, Kugan, Taikaka Raja, Taipwari, a change in Picade, Lusuare. Eddie Taipwari ma, sit down at Busotti Naze Terminate Zombi, a miabia daya yashike the loo. Sit down at Don Bude, Lenet Kayan Relay, a miau mia thing say yashikebi. Sit down man nga u pansi yamigede, loo at the beta bare. Taipwe kala a twin, sit o suha. Mingon down yaw. Genuane, Chamji Yarugo, Misho Piacida Jow. Bidu by A Yachi B, Milan Piaja, Sonshongare, Lutia Bare. Sigonsi Tapuerigo. Sakai, Wellane, Maria Mune Rumachi, Side, Bidu Gawe, Dadre, Bubanga, Kugan, Takakeda, Pipi. Unigun Piaja Tapuega, Yebo Naune. Acid LDF Tapuega, Yebo de Ucha, Songere, Lu. Unigun Piaja Tapuega, Topian Tabare, Kamia. Celebi. မိုးကုန်းနဲ့ကြောင်မဲမြို့မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား၄ဦးသေဆုံးပြီးဆန္ဒဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမိုးကုန်းမြို့နဲ့ရှမ်းမြောက်ဒေသကြောင်မဲမြို့ကိုစစ်ကောင်စီကလေကြောင်းကနေထပ်ပြီးဘုံကျဲတိုက်ခိုက်တာကြောင့်အရက်သားပြည်သူ၄ဦးသေဆုံးခဲ့ရပြီးဆန္ဒဦးဒဏ်ရာရခဲ့တယ်လို့ စစ်ကောင်စီတပ်ကဂျက်ဖိုက်တာနဲ့ပေါင်900ဘုံးတလုံးကျဲချတိုက်ခိုက်ခဲ့တာကြောင့်ဒေါခင်မျိုးထွေဒေါခင်သားရီနဲ့ဦးလာသိန်းတို့တေဆုံးခဲ့ပြီးအရက်သား၈ဦးပြင်းထန်ဒဏ်ရာရခဲ့တဲ့အပြင်အိမ်ဆယ်လုံးလည်းပျက်စီးသွားတယ်လို့ဆိုပါတယ်။အဲဒီနေ့မနက်9:30မိနစ်အချိန်မှာလဲကြောင်မဲမျိုးငင်းငယ်ရေကုန်းဘက်မှာတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီတပ်ကအရက်သားပြည်သူလူထုကိုဦးတည်ပြီး တန်းသိဆုံးခဲ့ရပြီးအောင်သက်ပိုင်ဥဝေဒေါ်ပုတ်နဲ့ဥအိုက်ဆွေတို့ပြင်းထန်ဒဏ်ရာရခဲ့ကအိမ်ခုနှလုံးဘုံစားထိမှန်ပျက်စီးသွားခဲ့တယ်လို့သိရပါတယ်။ဇူလိုင်လ5ရက်နေ့ကလည်းကြောင်မဲမြို့ရက်ကွက်နှစ်ကိုစစ်ကောင်စီတပ်ကဂျက်ဖိုက်တာနဲ့ဘုံတလုံးကျဲချတိုက်ခိုက်ခဲ့တာကြောင့်အဆောက်အုံ4လုံးပျက်စီးခဲ့ပါသေးတယ်။စစ်ကောင်စီဟာတအောင်းပြည်အတွင်းတိုက်ပွဲဖြစ်တာမရှိတဲ့နေရာတွေကအယက်သားပြည်သူတွေကိုဥတီပြီးရွေချက်ရှိရှိနဲ့လေချောင်းကနေဘုံကျဲနေတယ်လို့စစ်အင်အားဖြစ်တင်းတာဒိုးစစ်စင်တာလက်နက်ကြီးနဲ့ပစ်ခတ်တာစတဲ့လုပ်ရက်တွေပြုလုပ်နေတာကြောင့်မိဘပြည်သူများအနေနဲ့စစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုကနေရှောင်ရှားနိုင်ဖို့စစ်ရေးသတိအမြဲရှိနေကြဖို့နဲ့လေချောင်းရံကနေကာဝယ်နိုင်ဖို့လေချောင်းရံကာကွယ်ရေးဆိုင်ရာနီးလန်းတွေကိုလိုက်နာဆောင်ရွက်ကြဖို့ PSLF TNL သတင်းနှင့်ပြန်ကြားရေးဌာနကသတိပေးနှိုးဆော်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ဒုက္ခစစ်စခန်းသိမ်းတိုက်ပွဲမှာပါဝင်ခဲ့တဲ့မဟာမိတ်တော်လှန်ရေးတပ်တွေကိုဂုဏ်ပြုတဲ့အကြောင်း KNU ဗိတ်တော်ဝဲခရိုင်ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။စစ်ကောင်စီရဲ့ဒုက္ခစစ်စခန်းသိမ်းတိုက်ပွဲမှာပါဝင်ခဲ့တဲ့မဟာမိတ်တော်လှန်ရေးတပ်ဖွဲ့တွေကိုဂုဏ်ပြုကြောင်းကရင်မျိုးသားစီယုံ KNU ဗိတ်တော်ဝဲခရိုင်ကထုတ်ပြန်ထားပါတယ် KNU တပ်မဟာ၄တပ်မဟာ6အထူးဖြူဟာနှင့်ဥဆောင်မှုနှင့်အတူဇူလိုင်လ9ရက်မှာတိုက်ခိုက်သိမ်းပိုက်ခဲ့တဲ့ဒုက္ခမဆုတ်တန်းခံစစ်စခန်းသိမ်းတိုက်ပွဲမှာပါဝင်ခဲ့တဲ့မဟာမိတ်တော်လှန်ရေးတပ်ဖွဲ့တွေကို KNU ဗိတ်တော်ဝဲခရိုင်ကဂုဏ်ပြုမှတ်တမ်းလွှာထုတ်ပြန်လိုက်တာဖြစ်ပါတယ်အဲ့ဒီစစ်စခန်းဟာကံယူရန်တိုင်းစစ်ဌာနချုပ်လက်အောက်ခံခလာရ282တပ်ရင်းအခြေပြုထားတဲ့စခန်းလို့သိရပါတယ်စစ်အာဏာရှင်စနစ်အပါအဝင်အာဏာရှင်စနစ်နဲ့လူမျိုးကြီးဝါဒချုပ်ငင်းရေးဖက်ဒရယ်ပြည်ထောင်စုတည်ထောင်ပြီးငြိမ်းချမ်းတဲ့လူအဖွဲ့အစည်းကိုပြန်လည်တည်ဆောက်လိုတဲ့လူငယ်ရဲဘော်ရဲဘက်တွေရဲ့ကြိုးပမ်းမှုပိဆက်မှုတွေကိုလေးစားစွာနဲ့မှတ်တမ်းတင်အပ်တယ်လို့ဂုဏ်ပြုမှတ်တမ်းမှာဖော်ပြထားပါတယ်အခုလိုအောင်ပွဲရစေဖို့ဤပညာအားဗန္နာငွေအပါအဝင်အဖက်ဖက်ကကူညီပံ့ပိုးသူတွေနဲ့တိုက်ပွဲဝင်ရဲဘော်တွေဘေးရန်ကင်းဝေးစေဖို့ဝိုင်းဝန်းဆူတောင်းမြေတာပို့တာပြီးစိတ်ဓာတ်ခွန်အားပံ့ပိုးပေးကြတဲ့မိဘပြည်သူတွေကိုလည်းကျေးဇူးတင်တဲ့အကြောင်းအသိပေးထားပါသေးတယ်။ဒုက္ခစခန်းသိမ်းတိုက်ပွဲမှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL တပ်မဟာ6တပ်ရင်း29ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်တပ်မဟာ4တပ်ရင်း10ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်တပ်မဟာ4တပ်ရင်း12ဒဝဲပြည်သူလွတ်မြောက်ရေးတပ် TPLF ကျောင်းသားတော်လှန်ရေးတပ်တကရစစ်ကြောင်းနဲ့ drone တပ်ဖွဲ့ဘာထူးတပ်မတော် drone ရဲဘော်တွေနဲ့ဝေဟင်တပ်ဖွဲ့ drone ရဲဘော်တွေပါဝင်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG မှဆက်လက်တင်ပြနေပါလေ စီရေးသတင်းကောင်းလို့ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2025ခုနှစ်ဇူလိုင်လ9ရက်နေ့ညပိုင်းမှာတင်ပြပေးမယ်Radio Energy ပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားပါမယ်။ကျွန်မကတော့လွေဦးမမ။ပထမအဆုံးတင်ပြမယ့်သတင်းကတော့မန္တလေးဥပိုလ်ချင်းနောက်မှာကျင်းချခံနေရတဲ့ NLD ပါတီဝင်နိုင်ငံအချင်းသာဦးမြင့်ဝေကြားဆုံးတဲ့သတင်းဖြစ်ပါတယ်။မန္တလေးဥပိုလ်ချင်းနောက်မှာကျင်းချခံနေရတဲ့ NLD ပါတီဝင်နိုင်ငံအချင်းသာဦးမြင့်ဝေအချိန်မီစေကုသခွင့်မရတာကြောင့်ကြားဆုံးခဲ့ရပြီလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအချင်းသားများကိုရဲ PPNM ကဒီကနေ့ဇူလိုင်9ရက်မှာထုတ်ပြန်ပါတယ်။အသက်59နှစ်ရွယ်နိုင်ငံရေးအကျဉ်းသားဦးမြင့်ဝေဟာဦးတက်ပေါက်ပြီးမနေ့ကဇူလိုင်လ10ရက်မနက်အစောပိုင်းမှာအသက်ဆုံးမခဲ့တာလို့အသိပေးပါတယ်။ဦးမြင့်ဝေဟာဇူလိုင်ပထမပတ်ကတည်းကဖိုင်းအောင်တဲ့ဝေဒနာအပြင်းထန်ခံစားနေရတဲ့အတွက်ဆေးကုသခွင့်ရဖို့ကြိမ်ကြိမ်ကြိုးစားခဲ့ပေမဲ့ထောင်အာဏာပိုင်တွေကတာမန်ဖိုင်းအောင်နာတာဖြစ်တယ်လို့သာပြောတဲ့အတွက်ဆေးကုသခွင့်မရခဲ့ဘူးဆိုတာခိုင်မာတဲ့အချက်လက်တွေကသိရှိထားတယ်လို့ PPNM ကဆိုပါတယ်။ဖိုင်းအောင်ဝေဒနာအလွန်ဆိုးရွားလာချိန်မှာပြင်ပစီရင်ကိုပို့ဆောင်ပေးခဲ့ပေမဲ့ဆေးရုံရောက်ချိန်တပတ်ခန့်နောက်ကျခဲ့တဲ့အတွက်ကုလသေးဆုံးရတာလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဦးမြင့်ဝေဟာ2021ခုနှစ်မေလ19ရက်နေ့ကစကိုင်းတိုင်းရွာသိချေရွာမှာစစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့ရဲ့မတရားဖမ်းဆီးတာခံရပြီးချမ်းမြသာစီတရားရုံမှာပုံမှန်905ကကြီး50ကကြီးပုံမှန်61တို့နဲ့အမှုဖွင့်တရားစွဲဆိုခံရကထောင်နဲ့19နှစ်ချမှတ်ခံထားရသူလို့သိရပါတယ်။အကျဉ်းသားတွေရဲ့အခွင့်အရေးထောင်တွင်းဆေးဝါးကုသမှုနဲ့ဆေးဝါးလုံလောက်စွာထားပေးဖို့ကျန်းမာရေးဆိုရင်ရသူတွေပြင်ပစီရင်ကိုအချိန်နဲ့တပြေးညီပို့ဆောင်ပေးဖို့ PPNM ဘက်ကတောင်းဆိုနေပေမဲ့အချင်းဦးစီးဌာနအနေနဲ့လိုက်ပါလုံဆောင်မှုမရှိတဲ့အတွက်နိုင်ငံအချင်းသားအချင်းသူနှစ်စင်ပြန်မြ25ဦးဝန်းကျင်အသက်ဆုံးရှုံးနေတယ်လို့သိရပါတယ်ရှင်စစ်ကောင်စီပြည်သူများပေါ်မတရားညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုကြောင့်တေဆုံးသူ9000ကျော်နဲ့မျိုးသမီး2000ကျော်နဲ့ကလေး1000ကျော်ပါဝင်တဲ့ဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်လူတော်လည်းကာလာတွင်စစ်ကောင်စီပြည်သူများပေါ်မတရားညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုကြောင့်သေဆုံးသူ9000ကျော်တွင်မျိုးသမီး2000ကျော်နှင့်ကလေး1000ကျော်ပါဝင်တယ်လို့သိရရှိပါရ။2021ဖေဖော်ဝါရီလမှ2025မေလ31ရက်နေ့အထိလူတော်လည်းကာလာတွင်စစ်ကောင်စီပြည်သူများပေါ်မတရားညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုကြောင့်သေဆုံးသူကလေးလူငယ်နှင့်မျိုးသမီးဥယျာပြစရင်ကိုမျိုးသမီးလူငယ်နှင့်ကလေးတငယ်ရောင်ရေးဌာနကထုတ်ပြန်ထားပါရ။လူတော်လင်းကလာတွင်စစ်ကောင်စီကြောင့်သေဆုံးသူ9980ဦးရှိခဲ့ပြီးအမျိုးသမီး2202ဦး၊ကလေး1162ဦး၊လူငယ်2434ဦးပါဝင်ကစကိုင်းတိုင်း၊မန္တလေးတိုင်း၊မကွေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်တို့မှအများဆုံးပါဝင်ပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့အများပြည်သူစိတ်အနှောက်အယှက်ဖြစ်စေတဲ့ Power Aison ပိုက်တွေတက်ဆင်ပြီးအတန်းဆူညံစွာမမောင်းကြဖို့လောင်းလုံးပအဖသတိပေးတဲ့သတင်းဖြစ်ပါတယ်။ဒီနေ့နိုင်တိုင်းလောင်းလုံးမြို့နယ်တွင်စိုက်ကယ်မောင်းနေနေကြသူတွေအနေနဲ့ပဝင်းချင်းနဲ့အများပြည်သူစိတ်အနှောက်အယှက်ဖြစ်စေတဲ့ Power Aison Bike တွေတက်ဆင်ပြီးတန်းဆူညံစွာမောင်းနေတာမျိုးမလုပ်ဖို့လောင်းလုံးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကသတိပေးချက်တစ်စောင်ထုတ်ပြန်လာပါတယ်။စိုက်ကယ်တွေမှာ Power Aison Bike တွေတက်ဆင်ပြီးတန်းဆူညံစွာမောင်းနေတာမျိုးမလုပ်ဖို့ဒီကနေ့ဇူလိုင်9ရက်နေ့ကနေ17ရက်နေ့ထိပညာပေးကာလသတ်မှတ်ပြီးရရွာအေဂျင့်တည်ငြိမ်ရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်ပေးကြဖို့မြစ်တာရက်ခံထားပါတယ်။ဆိုပါထုတ်ပြန်ချက်ကိုလိုင်းနာဆောင်ရွက်ခြင်းမရှိဘူးဆိုရင်ပညာပေးကာလကျော်လွန်တာနဲ့တိတိယယအပြစ်ပေးရေးယူသွားမယ်လို့လောင်းလုံးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကသတိပေးထုတ်ပြန်ထားပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့19ချိန်မြောက်တော်လန်ထောက်ဖို့ဒီများအားပေးကြဖို့လောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးဘော်များဖိတ်ခေါ်တဲ့သတင်းဖြစ်ပါတယ်။ဇူလိုင်လတွင်ရောင်းချနေတဲ့19ချိန်မြောက်တော်လန်ထောက်ဖို့ဒီများအားပေးကြဖို့လောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးဘော်များမှဖိတ်ခေါ်လိုက်ပါတယ်။ဇူလိုင်လအတွင်းရောင်းချနေသည့်19ချိန်မြောက်တော်လန်ထောက်ဖို့ထီများအားပေးပါအောင်မြေပြင်သို့ထိုင်းရိုက်ကူနေသောတော်လန်ထောက်ဖို့ထီတိလက်မှတ်များဖြစ်ပြီးလိုအပ်သည့်စေဝါရိတ်ခါများနှင့်ခရရန်အတွက်အဓိကထောက်ကူနေသောတော်လန်ထီလည်းဖြစ်ပါတယ်လို့ဆိုပါတယ်ထီတစ်စောင်လျှင်2000ကျပ်မှစ၍ပါဝင်ထောက်ကူနိုင်ပြီးပေါင်ရင်ယူမပေါင်ရင်ကူဖြင့်ကန်ထူးထီပေါင်းငွေ7,000မှ9000ကျပ်ထိစုမဲပေါင်း3000ကျော်ကိုတော်လန်ပြည်သူများထံထီစုမဲဖွင့်ပေးနေပါတယ်ဖရက်ခစီမျော်မှန်းရေးတွဲလက်ညီညီထောက်ပို့ထီများကိုလောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးပကဖ page နဲ့ဤဆက်ရလောင်းလုံးပကဖဒီကိုစလဲများရဲဘော်များထက်မှဝယ်ယူအားပေးနိုင်ပြီလို့ဆိုပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ပါကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မြန် င်္ဂလာပါရှင်မနက်ဖြန်ဇူလိုင်လ10ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်ကတော့ပင်လယ်ပင်လယ်အော်အခြေအနေမှာကပလီပင်လယ်ပင်နဲ့ပင်လယ်ပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူးရနိုင်ပြီးအနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားလုံးကောင်းနိုင်ပါတယ်ပင်လယ်ပင်အခြေအနေကတော့မြမကန်ယူရန်တခြားနယ်ကန်လုံပင်လယ်ပင်တို့မှာတခါတည်းရန်မိုးသက်လေပင်တွေကြာရောက်နိုင်ပြီးလိုင်းကြီးနိုင်ပါတယ်မိုးသက်လေပင်ကြဆင်းရေပင်မြေပင်လေးဟာအနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်ထိတိုက်ခတ်နိုင်ပါတယ်မိုးအခြေအနေကတော့နေပြီးတော့စကိုင်းတိုင်းအထက်ပိုင်းမန္တလေးတိုင်းမကွေးတိုင်းကျန်းကုန်တိုင်းပဲခူးတိုင်းအေရရီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထချုံရွာနိုင်ပြီးစကိုင်းတိုင်းအောက်ပိုင်းနဲ့မကွေးတိုင်းတို့မှာမိုးထချုံရွာနိုင်ပါတယ်စကိုင်းတိုင်းအထက်ပိုင်းမှာတော့နေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင
်ရေဒီယို NUG သောတာရှင်များခင်ဗျာတယောဇာကဏ္ဍအစီအစဉ်မှာရဲဘော်တီရေးသားထားတဲ့စင်မင်း30ဆက်ဖြတ်လို့မရစေရဆိုတဲ့တယောဇာကိုလွတ်လပ်နေဦးကတင်ဆက်ပေးသွားမှာဖြစ်ပါလေခင်ဗျာ
စင်မင်း30ဆက်ဖြတ်လို့မရစေရစစ်ဘရင်နေဝင်းကြီးဝတ်တူစစ်ထဲဝင်ဖို့ထွက်လာခဲ့ဆိုတော့လက်ခါခါပြတာများတွက်ချပါတာလိုက်နေလားမှတ်ရတယ်ဒီမြင့်ငိမ့်တိုင်းစစ်စည်းစိမ်ခွခွထိုးနေတဲ့ကောင်ကစစ်သည်ဝင်မှုကြအတကြအတကြလုံနေတာသူ့အဖိုးလက်ထွက်ဗိုလ်ချုပ်ပြုတ်တွေမြောက်ပေးမပတာလူမိုက်တွေဂျင်းသွင်းမပတာကိုတော်တွေအပင်းလူလူမျိုးရေးဘာသာရေးကိုဝက်စာကြိုတလို့မီးထိုးခဲ့တဲ့ကောင်စစ်သားလို့ပို့တော့စရင်မပေးစစ်တပ်ကဝက်စာမကြွေးပဲခွေးစာပဲကြွေးမယ်ထင်ပုံရညီကိုတွေတွေတုတ်တုံမှမလှုပ်အမီးကုတ်ပြီးရီးစုံနေကြသူ့အဖိုးပထမစစ်ရခကြောင့်သေသွားတဲ့စစ်သားဆိုတာတောင်းကနမကတိန်ကနကြခဲ့မှာဒုက္ခိတတွေကတော့တွတ်မနေပါနဲ့အဲ့ဒီတိန်ကနသေသွားတဲ့စစ်သားတွေအသက်ဒုက္ခိတတွေရဲ့ဒုက္ခတွေကိုယင်းပြီးသူတို့အခုထိသုံးဖြုံပျော်ပါနေတော့ဥဒ္ဓဘာသာခေါင်းများပြီးပြီးငါတို့ကုသိုလ်ကံကြောင့်နိုင်ငံကလည်းဖာချလို့ရတာသူတို့အကုသိုလ်ကံကြောင့်တိုင်ခံသေးပေးတားမြင့်မြင့်တီစစ်မှုထမ်းရတာလို့တွေးချင်လဲတွေးမှာပဒုတိယစစ်တပတ်မင်းရဲ့မိနေရွှေသွေးအောင်လေပြည်သွေးတော်မခံရတဲ့ကောင်စစ်စည်းစိမ်နဲ့စင်ကာပူမှာနေချင်းပြန်ကြောင်းတက်ခဲ့တဲ့ဆိုတဲ့ကလေးတက်ချုပ်ကြီးကြိုင်ကြံရဲ့မိဒေါ်လာတွေတောင်မီးရှို့ပြတဲ့ MTV တွေရိုက်ခဲ့သေးမော်ဒယ်လေးမျိုးစုံနဲ့ကြိုးခုန်ပြီးတကလာပါချုပ်ဆရာတော်နဲ့ဘာသာရေးမေးဖြေတွေလှုပ်သိဟုတ်သူလေးပေါ့ဒေါ်စုနဲ့ရွှေကြီးကြားတော်စကတွယ်ပေးလို့တချို့နီနီတွေချစ်ခဲ့ကြသေးတဲ့ကောင်းလေးပေါ့ဒီမအေဘေးလေးကပရီးမီးယားလိဘောလုံးတစ်သိန်းဝယ်မလို့တော့အတန်ထွက်ခဲ့သည်ချန်ပီယံလိဆိုကွင်းထဲသွားကြည့်ခဲ့တဲ့ကောင်းလေးပေါ့သူမကြိုက်တဲ့ကောင်ဆိုလဲရှောင်ထားရှားထားအသားလောက်တက်သွားလောက်အောင်အာနာမြောက်ခဲ့တဲ့ကောင်းလေးသူ့အဖိုးစစ်တပတ်အာကိုနဲ့အစွဲဖြဲပြီးစစ်ဘိုးတွေတောင်အိမ်တော်ပါကျွန်ထားခဲ့တဲ့ကောင်ပေါ့သူ့ချမ်းသာမှုကလည်းစရင်ပြဖို့မလွယ်လောက်အောင်ပေါ့သူလဲစစ်အားကောင်လို့တစ်ကားမောင်းတဲ့တကောင်ပဲအခုစစ်မှုထမ်းရအောင်ဆိုတော့ခြိတွက်လက်တွက်များထွက်လာမလားမှတ်တယ်စစ်မှုထမ်းဥပဒေရေးခဲ့တဲ့သူ့အဖိုးကတရုတ်လစ်မယ်တဲ့အတန်ထွက်လာမင်းအောင်လှိုင်ကသူ့မီးတွေကိုအချိန်မရွေးဆွဲခေါ်သွားလို့ရတဲ့ဥပဒေဆိုတာသူမသိပဲနေမလားသူလဲနေဝင်းမီးတွေကိုတမထားတာပဲလေဝတ်တိုးကလည်းအဲ့ဒီအတွက်ဘယ်နေရာပက်ရမလဲချောင်းနေတဲ့ကောင်မအားလာကလည်းရွှေကြီးစည်းစိမ်ရရင်တက်တော်စောက်တက်မတစ်ခုလောက်အေးအေးဆေးဆေးထထောင်လို့ရတယ်တွတ်မှာပေါ့ရွှေကြီးထက်ကျွေဝတဲ့သူဘယ်သူရှိမလဲ guest တို့ဘာတို့ကဆလို့တိုင်းပြည်ဝင်သမျှဒေါ်လာငွေ9ကျပ်တို့14ကျပ်တို့ ਨੇ လဲပေးခဲ့တာပဲတွတ်ထွက်တဲ့မြကြောက်စိမ်ဗရမ ्या စရင်ထတ်တွက်မိရင်ယူသွားနိုင်တာမို့မတွက်နဲ့တော့တတိယစစ်မိတ်ဆာကမအလစစ်မှုထမ်းရမယ့်ဥပဒေထုတ်တော့သူ့သားအောင်ပြည်စုံစစ်ထဲဝင်မဲ့တည်င်းတက်မလားတရက်ချာတက်ကုမ္ပဏီထောင်နေတဲ့ကောင်သူ့ကုမ္ပဏီပေါင်း16,000ကိုစစ်သားပေါင်း3,000အသက်နဲ့ကာကွယ်ပေးခိုင်းထားတာစစ်သားမိသားစုပေါင်း3,000အသက်နဲ့ကာကွယ်ပေးနေရတာတိုင်းပြည်အပြတ်ခံကာကွယ်ပေးခိုင်းထားတာဒီသူတန်းပေါင်းများစွာရဲ့ ဆင်းရဲနဲ့အလဲအထလှုပ်ခိုင်းထားတာတတိုင်းပြည်လုံးရဲ့အနာဂတ်တစ်ခုလုံးထိုးကျွေးထားရတာကလေးငယ်လေးတွေအသက်ထောင်ချီနဲ့အသက်ဆက်ပေးထားရတာလူငယ်အသက်များစွာစတေးပေးထားရတာလောလောဆယ်သူတို့စီးစိမ်ကာကွယ်ဖို့တေပေးရတဲ့စစ်သားစီရင်ပဲခစ်သက်မှာသွားကြည့်စစ်မင်း30ဖြတ်ခဲ့သမျှစစ်မင်း30ရဲ့လက်ထဲကတိုက်ရပါငွေနဲ့တိုင်းပြည်ပြန်ထူထောင်ရမှာသူတို့30မှာဒုက္ခရောက်အသက်ပြောက်ဘဝပြောက်အနာဂတ်ပျောက်သွားသူတွေကဘလောက်အသိအသန်လို့တောင်အင်္ဂနာချပြလို့မရကဲကဲစစ်သားတို့အဲ့သုံးကောင်သူတို့စီးစိမ်တွေကာကွယ်ဖို့စစ်ထဲခေါ်မရလူလဲဆက်ကြနေတာခံမဲ့အတူတူစစ်တပ်ကြီးကိုသာဖြိုချလိုက်တော့မဟုတ်လို့ကတော့မင်းတို့မိသားစုလဲဒီမြေပြင်မှာရှင်စရာအကြောင်းမရှိတော့ဒီသူတော်လန်ရေးကတော့စစ်တပ်ရှိနေတဲ့၍ရှိနေမှာစစ်တပ်ကလည်းမင်းတို့တတ်သေးရှိတဲ့၍ရှိနေမှာရဲဘော်တီ
ရေဒီယိုအန်ယူဂျီမှဆက်လက်တင်လှည့်နေပါတယ်အခုတခါတော်လန်အစေးအစီအစဉ်မှာမောင်လုံးမွေးရေးသားထားပြီးရန်တိုင်းတင်ဆက်ထားတဲ့အမှုပညာသမားလူငယ်တွေဆိုတဲ့တော်လန်အစေးကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်အမှုပညာသမားလူငယ်တွေမောင်လုံးမွေးဟာစာရေးကစားကကြပြားတွေရေးတယ်တငယ်ချင်းတွေနဲ့ပေါင်းပြီးကြပြားစာအုပ်တုတ်တောင်ထုတ်လိုက်သေးတယ်ကဗျာစာအုပ်ထွက်ပြီးမကြာမီမှာပဲမောင်လူမွေးဟာကဗျာပါရမီနည်းတယ်ဆိုတာကို့ဟာကိုသိတော့လေမောင်လူမွေးဟာကဗျာတွေမရေးတော့ပေမဲ့ကဗျာဆရာတွေနဲ့ပဲပေါင်းတင်တယ်ကဗျာဆရာအများစုဟာအမှန်တရားကိုချစ်မြတ်နေကြတယ်ဒီတစ်ချက်နဲ့တင်သူတို့နဲ့ပေါင်းရတာတန်းနေပြီဖြစ်တယ်အခုတော့မောင်လူမွေးချစ်တဲ့ညီငယ်ကဗျာဆရာတွေဟာတော်လည်ရင်နေမြေမှာတောင်းဝန်တွေထမ်းဆောင်နေကြတယ်ထောင်ထဲရောက်သူတွေလည်းရောက်နေတယ်လက်နက်ကင်တော်လည်ရင်ကိုဥဆောင်နေသူတွေကဥဆောင်နေကြတယ်ထောက်ဖို့လို့သူကလုံနေကြတယ်။ចောင်းសៀរလို့သူကလုံနေကြတယ်။កបាသမားလူငယ်တစုចောင်းကတော့အမှတ်တရပါပဲ။សិះអានាမသိငင်တရက်2021ဇန်နဝါရီလ31ရက်နေ့မှာញីងែកបាဆៀរတယောက်ရဲ့សាអូထွက်လာလို့មိတ်ဆက်ပွဲកបាយុបွဲលោកကြတယ်។មណិបိုင်းលភេយីဆိုင်မှာញាបိုင်းសាតោកဆိုင်မှာលោកကြတယ်។ February လ1ရက်နေ့မနေ့7နာရီထိုးအထိកបាသမားလူငယ်တစုဟာសិទ្ធិកអានាသိမ့်မမသိသေးဘူး។លភេយីဆိုင်ထွက်ထိုင်မှာអានាသိမ့်မသိကြတော့တယ်။မနက်7နာရီအထိစစ်တပ်ကအာဏာသိမ်းမှမသိခဲ့တဲ့ကဗျာဆရာလူငယ်တစုဟာလက်ရှိချိန်မှာတော့စစ်အာဏာရှင်ကိုတော်လှန်နေကြတယ်။နောက်ဓားပုံရိုက်တာကိုယူသွတ်တဲ့ညီငယ်လေးတယောက်ဟာလည်းလက်ရှိချိန်မှာတော့မိုင်းတပ်ဖွဲ့ရဲ့ခေါင်းဆောင်ဖြစ်နေတယ်။ပကြီဆွဲတဲ့ညီငယ်တူဟာသပိတ်ဖွဲ့ခေါင်းဆောင်ဖြစ်တဲ့နိုင်ငံရေးမှာပါဝင်လှရှားနေတယ်။တချင်းရေးတဲ့လူငယ်တွေ၊ကဗျာရေးတဲ့လူငယ်တွေ၊ပကြီဆွဲတဲ့လူငယ်တွေ၊ဓားပုံရိုက်တဲ့လူငယ်တွေ၊ဝိတ္ထုရေးတဲ့လူငယ်တွေတော်လှန်ရေးနေမြေမှာများစွာရှိကြလေတော်လည်ရင်နေမြေမှာရောက်နေတဲ့အမှုပညာသမားလူငယ်တွေဟာပေါ်ပေါ်တော်တော်အမှုပညာသမားတွေမဟုတ်ကြဘူးလေးနက်တဲ့ခံယူချက်ရှိသူတွေဖြစ်တယ်ရေပေါ်စီအမှုပညာသမားတွေမဟုတ်ကြဘူးပြည်သူနဲ့တသားတည်းရှိတဲ့အမှုပညာသမားတွေဖြစ်တယ်သူတို့ဟာဓမ္မဘတ်တော်သားတွေဖြစ်တဲ့အမှန်တရားကိုချစ်မြတ်နိုးသူဖြစ်တယ်တော်လည်ရေးကိုအာသွန်ခွန်ဆိုင်လုပ်နေကြရတော့တော်လည်အမှုပညာသမားလူငယ်တွေဟာအမှုပညာအလုပ်ကိုသူတို့ဆန္ဒရှိသလောက်အာသွန်ခွန်ဆိုင်မလုံနိုင်ကြဘူးဒီတဲကမှပကြီးတွေသချင်းတွေကြပြားတွေစကားပြေတွေထွက်ပြစ်အောင်ကြိုးပမ်းကြလေဒီလိုအမှုပညာတွေထွက်လာတဲ့အခါပြည်သူတွေအနေနဲ့အားပေးကြပါလို့မောင်လူမွေးတိုက်တွန်းခြင်းပါလေအခုဇွန်လထဲမှာပဲ PLA ရဲ့စစ်တမ်းကျောင်းအုပ်အဝါရောင်စေးသားများရွေရှားစာကြည့်တတ်ရဲ့ပေကန်ရှင်ကြပြားဆရာညီလင်းခါတိုက်ပွဲမှာကြာဆုံးခဲ့တယ်ကြပြားဆရာခတ်သည်ကြပြားဆရာကေဇာဝင်းတို့ဟာစစ်အာဏာရှင်ကိုအသက်ပေးအန်တုသွားတဲ့သူရဲကောင်းတွေဖြစ်တယ်။ကြပြားဆရာအေးဆိုင်ကေဟာလည်းတော်လင်းရေးကာလာဦးတော်လင်းတနေရမှာကြာဆုံးခဲ့ရတယ်။ကြပြားဆရာလူဖန်ကားအပါဝင်စစ်အာဏာရှင်ရဲ့အချင်းချတာချင်းခံနေရတဲ့ကြပြားဆရာမျိုးဆက်တွေအများကြီးရှိနေတယ်။တော်လင်းရေးမှာပါဝင်ပြီးပြည်သူတွေနဲ့အတူဆင်းရဲဒုက္ခခံကအန္တရာယ်ကြားမှာရှင်သန်ရုန်းကန်ကြတဲ့အမှုပညာသမားတွေကိုမောင်းလုံမွေးဟာချစ်ခင်တန်ဖိုးထားသလိုလေးလဲလေးစားပါလေ။နောက်တစ်ချိန်မှာအဲ့ဒီအမှုပညာရှင်မျိုးဆက်တွေစီကနေကဘာကအသိမှတ်ပြုရတဲ့ကြပြားတွေဝိတ္ထုပကြီးရုပ်ရှင်ဂီတတွေ အပြိုင်အယိုင်ထွက်ပေါ်လာကြလိမ့်မယ်လို့လည်းမျှော်လင့်မိပါတယ်။ဒီတစ်ပတ်မောင်လူမွေးရဲ့စာကိုတော့တော်လန်လူငယ်ကဗျာဆရာမိုးအိမ်သိရဲ့ဒီဇင်ဘာရေဒီယိုဆိုတဲ့ကဗျာတစ်ပုဒ်နဲ့ညီကုန်းချုပ်လိုက်ခြင်းပါတယ်။ဒီဇင်ဘာရေဒီယိုဖြစ်နိုင်ရင်မင်းရဲ့မျက်ရည်ကံမှဲ့လေးဖြစ်ခြင်းနဲ့ဆက်၍မင်းရဲ့အဝါရောင်ဆွဲတာလေးလည်းဖြစ်ခြင်းပါလေ။ခစ်ပြက်ဆောင်တဲ့မင်းအကြောင်းမျိုးတွေကိုပဲငါတန်းတမှန်မောနေရတယ်။မင်းကငါရင်ကိုနွေးစေတဲ့ထင်းကလေးတစ်ချောင်းပါ။စစ်ကြောင်းတဲ့အချစ်တစ်ချောင်းထဲ့ဖွက်ရင်လည်းအပြစ်မဖြစ်ဘူးမဟုတ်လား။မောင်လူမွေး
ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့ညရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့တော်လိုင်းတေဂီတာစီစဉ်မှာ Duo 21ရေးသားထားပြီးဒေါင်းတီဆိုထားတဲ့အောင်ပွဲဒေးဆိုတဲ့တော်လိုင်းတေသချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
လည်းပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆွတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်အရေးတော်ပုံအောင်ရမည်